ိုင်းနိုင်ငံတောင်ပိုင်းမှာစစ်ကြွစီးပြားထုတ်လုပ်နေတဲ့မြန်မာနိုင်ငံသားတဦးကိုထိုင်းရဲတပ်ဖွဲ့ကမနေ့ကအသေးပြစ်ခတ်ဖမ်းဆီးခဲ့ပြီးတဲ့နောက်နေအိမ်ကိုရှာဖွေရမှာစစ်ကြွစီးပြားတွေစစ်ကြွစီးထုတ်လုပ်တဲ့ဆက်တွေကဖမ်းဆီးရမိခဲ့ပါတယ်။ VOA သတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံနကွန်စီသမရခိုင်ထုံးစုံမြို့ပထမလမ်းမပေါ်မှာရှိတဲ့နှစ်ထပ်အိမ်တစ်လုံးမှာနေထိုင်နေတဲ့အသက်32နှစ်အရွယ်မြန်မာနိုင်ငံသားမောင်ဦးကိုထိုင်းရဲတပ်ဖွဲ့ကဝိရဇေဝဝယ်ယူတဲ့အတွင်ဆောင်ပြီးစိတ်ကြွစီးပြားတစ်ကောင်းကိုစတင်ဝယ်ယူခဲ့တာပါစိတ်ကြွစီးပြားနဲ့သူတို့လိုက်တဲ့သူကိုထိုင်းရဲတွေကဖမ်းဆီးပြီးတဲ့နောက်ရဲတွေကသူ့ကိုဝိုင်းထားပြီဆိုတာသိလိုက်ချိန်မှာသူဟာတနက်နဲ့ခုခံပစ်ခတ်ပြီးရဲသားတွေကိုတိုက်ပြီးဖမ်းပြေးသွားတာကြောင့်သူ့ကိုထိုင်းရဲတွေကအသေးပြစ်ခတ်ဖမ်းဆီးလိုက်တာဖြစ်ပါတယ်။အမှတ်ရှိဒေသရဲမှူးစူတီချိုင်းဝဌနာကွန်ကတော့ဒီဇင်ဘာလ10ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအခုလိုပြောဆိုသွားပါတယ်။ဒီမြန်မာနိုင်ငံသားမောင်ဦးဆိုသူကိုကျွန်တော်တို့ထိုင်းရဲတပ်ဖွဲ့ကလိုက်နေတာကြပါပြီ။သူဟာထိုင်းနိုင်ငံကထောင်ကမ်းထုတ်ထားတဲ့သူတူဖြစ်ပါတယ်။ထိုင်းရောက်ပိုင်းကဝူရဲကုန်ကျန်းတွေကိုတည်ဆောင်လာပြီးထိုင်းတောင်ပိုင်းမှာအတိအကကျန်ယူနေသူဖြစ်ပါရဲ့ဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့တာပါထိုင်းရဲကအလိုရှိနေသူမူရစေဝါထုတ်လုပ်ရောင်းချနေတဲ့မောင်ဦးဟာထိုင်းနိုင်ငံသူတို့နဲ့အိမ်မှာပြုထားပြီးမြန်မာနိုင်ငံကလက်မှတ်ကိုကန်ဆောင်ထားသူတို့ဖြစ်ပါရဲ့သူနေထိုင်တဲ့အိမ်မှာတော့စိတ်ကြွစေကြထုတ်လုပ်တဲ့စက်တွေနဲ့ကာလတံပိုးပေါင်းဝေးတန်းပေါင်း100ကျော်တံပိုးရှိတဲ့မူရစေဝါတွေကိုလည်းဖမ်းမိခဲ့ပါတယ်ဒီအပိုင်းအတွင်းမှာပဲထိုင်းရောက်ပိုင်းမှာစိတ်ကြွစေကြတွေတန်းနဲ့ချီပြီးဖမ်းမိနေတာပါနိုဝင်ဘာလ30ရက်နေ့လုံးကတော့ထိုင်းမြန်မာနယ်စပ်တပ်ခိုင်တွေကနေလဒုံးကတဲ့ခန်းကိုထိုင်းနယ်စပ်တောက်တက်ကစောက်တခင်ရှာဖွေစစ်ဆေးမှုလုပ်ခဲ့ရမှာတော့အမျိုးသမီးတဦးပါဝင်ဒုံးကတဲ့၄ဦးထံကနေစိတ်ကြွသေးတဲ့100လောက်ကိုလည်းဖမ်းမိခဲ့ပါတယ်ရှင်